ဧပြီလ9ရက်နေ့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းရဲ့290မြောက်နှစ်ပတ်လည်နေ့ဖြစ်သလိုကမ္ဘာ့ကျန်းမာရေးနေ့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့290အတွင်းကျန်းမာရေးနဲ့ပတ်သက်လို့ပဲရာတွေကိုပြင်းမြအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ဆိုတာနဲ့ဘာတွေဆက်လုပ်ဖို့ကြံသေးတယ်လဲဆိုတာ VOA သတင်းတောက် Carol Pearson ရဲ့သတင်းပေးပို့ချက်ကိုနှမ်းလောင်ကပြောပြမှာပါရှင်။
လွန်ခဲ့တဲ့နှစ်ပေါင်း90ကျော်အတွင်းကမ္ဘာလူ့ရေအတော်များများသိကြစေခဲ့တဲ့ကြောက်ကြီးယောဂါရီပပျောက်သွားအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဦးဆောင်ပြီးတော့စူးစမ်းလုပ်ကိုင်ခဲ့ပါတယ်။အဲ့ဒီကာလကစပြီးပိုလီယိုလို့ခေါ်တဲ့အယိုပြော့ယောဂါကင်းစင်သွားအောင်လဲမိဖက်အဖွဲ့အစည်းတွေနဲ့အတူကြိုးပမ်းလာကြတာပါပိုလီယိုယောဂါကင်းစင်ရေးအဖွဲ့ခေါင်းဆောင်ဟောင်းပီတာခရိုလီကပိုလီယိုယောဂါလုံးဝကင်းစင်ဖို့နှိကလာပြီလို့ကုလသမဂ္ဂကလေးသင်ငယ်များရမငွေအဖွဲ့ UNICEF မှာပြောဆိုပါတယ
် We're almost there this close 99.9%
ပိုလီယိုကင်းစင်တဲ့ကာလကိုရောက်တော့မှာပါကမ္ဘာပေါ်ကနေပိုလီယိုယောဂါ 99.9% ကင်းစင်သွားပါပြီ
အဲ့ဒီကြေညာချက်ကို2014ခုနှစ်မှာခရော့လီပြောဆိုခဲ့တာပါအဲ့ဒီအချိန်ကစပြီးပဋိပက္ခတွေနဲ့အခက်အခဲတွေကြာကပဲပိုလီယိုလုံသားတွေမနေမနာဆက်လက်ကြိုးပမ်းလုပ်ကိုင်ခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းကလေးငယ်18ဦးပိုလီယိုဗိုင်းရပ်စ်ပိုးကူးစက်ခြင်းခံခဲ့ရပါတယ်ကလေးတူတယောက်မှပိုလီယိုရောဂါမဖြစ်တော့ဘူးဆိုတဲ့အချိန်ရောက်မှသာရောဂါကင်းစင်ပြီလို့ပြောဆိုနိုင်မှာပါဝက်သက်ရောဂါနဲ့တခြားဗိုင်းရပ်စ်ရောဂါပိုးတွေကူးစက်ခြင်းခံရတဲ့သူတွေအတွက်အသက်အန္တရာယ်ကာကွယ်နိုင်တဲ့ကာကွယ်ဆေးမရနိုင်ကြတာမျိုးလည်းရှိနေပါတယ်ဒါကြောင့် WHO ရဲ့ဒီနှစ်ဆောင်မုတ်ကလူတိုင်းအတွက်ကျန်းမာရေး Health for All ဖြစ်ပါတယ်။ WHO ရဲ့ဒေသန္တရရုံးခွဲဖြစ်တဲ့ Washington DC က Pan American Health အဖွဲ့ရဲ့ညွှန်ကြားရေးမှူး James Fitzgerald ကလူတိုင်းအတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်မယ့်အခြေအနေကိုအခုလိုသုံးသပ်ပါတယ
်။ Much of the world is talking about universal health coverage at the moment as one of the really global challenges.
ဘာပေါ်မှာလူတို့များများအခုပြောဆိုနေတာကလူတိုင်းအတွက်ကျန်းမာရေးဆောင်ရှောက်မှုပေးဖို့ဖြစ်ပါတယ်။ဒါဟာတကမ္ဘာလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအစစ်အမှန်တွေကတခုဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကလူ3ယောက်မှ2ယောက်နဲ့ကမ္ဘာလူရေတဝက်လောက်ကကျန်းမာရေးစောင့်ရှောက်မှုမရနိုင်ကြသေးပါဘူး။ James Fitzgerald ကပဲအခုလိုဆက်ပြောပါတယ်
။ Essentially the same barriers we see elsewhere they're geographical the lack of physical availability of healthcare institutions they are what we call institutional
ကျန်းမာရေးစောင့်ရှောက်မှုရဖို့အသားစီတွေဖြစ်နေတာကတော့တခြားရက်တွေကအနေအထားတိုင်းပါပဲ။ပထဝီဝင်နေထားရကျမရေးဌာနတွေဆေးရုံဆေးခန်းတွေကိုလူကိုယ်တိုင်မသွားနိုင်တဲ့ကိစ္စပါဒါမှမဟုတ်လေကျမရေးစနစ်ပေါ့စောင့်ရတဲ့အချိန်ကြာတာဆရာဝန်သူနာပြုမရှိတာစတဲ့အချက်တွေပါဝင်ပါတယ်နောက်ပြီးအစိုးရရဲ့ကျမရေးဆောင်ရှောက်မှုစနစ်မှာသုံးဆွဲဖို့ဘဏ္ဍာငွေမရှိတဲ့အတွက်လူနာတွေကကိုယ့်အိမ်ထဲကပေးရတာမျိုးတွေလည်းပါတဲ့အပြင်ကျမရေးစနစ်အတွင်းမှာကိုယ်ပဲလူမှုရေးအရခွဲခြားဆက်ဆံနေကြတဲ့အကြောင်းရင်းတွေလည်းပါပါတယ်
ကျန်းမာရေးဆောင်ရှောက်မှုမှာရင်းနှီးမြှုပ်နှံဖို့လိုအပ်တဲ့နိုင်ငံတွေအတော်များများရှိနေပါတယ်။ကျန်းမာရေးဆောင်ရှောက်မှုကိုပိုရကြမယ်ဆိုရင်လူတွေပိုကျမ်းမာပြီးအကျိုးရှိတဲ့ဘဝတွေပိုရလာကြမှာဖြစ်တယ်လို့ယောဂါကပ်ဘေးတွေကိုလည်းရှောင်ရှားနိုင်လိမ့်မယ်လို့ WHO ကပြောပါတယ်။ဒါရင်မကကျန်းမာတဲ့လူတွေနေတဲ့အတိုင်းပြည်ဟာကြီးပွားတိုးတက်အောင်မြင်ဖို့အလားအလာပိုရှိတယ်လို့လည်း WHO ကပြောပါတယ်ရှင်။